in Burmese.
မင်္ဂလာပါရှင်။ VOA American တာရဲ့2019ခုနှစ်နိုဝင်ဘာလ15ရက်တောက်ကြနေ့ညနေဘက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်လည်းပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ American သမ္မတ Donald Trump ပေါ်ရည်ယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာရုရှားကဖိရှားခံခဲ့ရတဲ့ Ukraine ဆိုင်ရာ American သမ္မတကြီးဒီနေ့ထွက်ဆိုမှာဖြစ်ပါတယ်မြန်မာနိုင်ငံတိုင်းဒေသတွေမှာကြီးမားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့သုံးဖြတ်ချက်တွေချမှတ်နိုင်ရေးကုလသမဂ္ဂမှာဆုပ်ပြလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရိုဟင်ဂျာတွေနေရပြန်ရေးနဲ့တပ်မတော်တာဝန်ရှိသူတွေကိုအရေးယူဖို့ ICC ကစုံစမ်းရေးတွေနဲ့ပတ်သက်လို့ကုလဆိုင်ရာမြန်မာသံမတ်ကြီးကအခုလိုတုံ့ပြန်ခဲ့ပါတယ
်ကျွန်တော်တို့ ICC ဖော်ဝင်မှုတွေအတွက်သူတို့ကစုံစမ်းစစ်ဆေးလဲကျွန်တော်တို့ကဒါကိုပူပေါင်းဆောင်ရွက်ဖို့အကြောင်းတော့မရှိပါဘူးအဲ့တော့မောင်းမထုတ်ပါဘူးဆိုတဲ့ဟာကို
ဒီသတင်းနဲ့အတူရခိုင်ပြည်နယ်ထဲမှာဖြစ်နေစေတိုက်ပွဲတွေနဲ့ဖမ်းဆီးစစ်ဆေးတွေအကြောင်းကိုလည်းနားဆင်ကြရမှာဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးအဖွဲ့နဲ့လက်နက်ကိုင်မြောက်ပိုင်းမဟာမိတ်တွေကြားကငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့သတ်မှတ်ရမှာလဲကျင့်ပါနိုင်ခြင်းမရှိခဲ့တာကိုလည်းပြောပြပေးအောင်မှာပါရှင်အခုရေဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မောင်တို့ပြောပြပေးပါမယ်ရှင်
American သမ္မတ Donald Trump ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာရုရှားကဖိရှားခံခဲ့ရတဲ့ Ukraine နိုင်ငံဆိုင်ရာ American သမ္မတကြီးဒီကနေ့ထွက်ဆိုဖို့စီစဉ်ထားပါတယ်။အမေကုန်းထုတ်စရာကောင်းတဲ့လူတွေရဲ့မဟုတ်မမှန်ပြောဆိုချက်တွေကိုအခြေခံပြီးသမ္မတကြီးတယောက်ကိုဆွေးရကရုရှားကပြုတ်ဖို့ဆုံးဖြတ်ခဲ့တာမယုံနိုင်စရာလို့ရဖြစ်နေလေသမ္မတကြီး Mary Yovanovitch ကသူ့ကိုရုရှားကဖိရှားခံရခြင်းမှာပြောဆိုထားတာပါ။ပုံတွင်းတွေမှာစတင်ခဲ့တဲ့အောက်လွှတ်တော်ကြားနာပွဲမှာတော့ Ukraine ဆိုင်ရာ American ယာယီသမ္မတကြီး William Taylor Ukraine ဆိုင်ရာ Moraiya ကိစ္စတွေကိုကြီးကြပ်ရတဲ့ဒုလထောက်နိုင်ငံခြားရေးဝန်ကြီး George Kent ကိုထွက်ဆိုခဲ့ကြပါတယ်။2020 American သမ္မတရွေးကောက်ပွဲမှာပြန်ဖက်ဖြစ်လာနိုင်ရှိတဲ့ Democrat Party ကဒုသမ္မတဟောင်း Joe Biden ပေါ်အကြီးပြည့်ချက်ဆမှုဆွဆွဲချက်နဲ့စုံစမ်းမှုနဲ့2016 American သမ္မတရွေးကောက်ပွဲမှာ Ukraine ကကြားဝင်ဆွဖက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းမှု Ukraine နိုင်ငံကိုသမ္မတ Trump PR ပေးဖို့ကြိုးစားခဲ့တယ်ဆိုပြီးအောက်လွှတ်တော်မှာအစောပိုင်းတကပိတ်စုံစမ်းရမှာလဲ American အစိုးရသတ္တဗန်3ဦးစလုံးထွက်ဆိုထားကြပါတယ်
2020ရွေးကောက်ပွဲကြရဲ့ဒုသမ္မတဟောင်း Joe Biden ကိုအနိုင်ရဖို့ Ukraine ရဲ့အကူအညီမလိုအပ်ဘူးလို့သမ္မတ Donald Trump ကကြားသာရင်းနေတော့ကမဲဆွယ်စည်းရုံးပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ Ukraine နိုင်ငံကိုစည်းရုံးအကူအညီပေးဖို့ American လွှတ်တော်ကခွင့်ပြုတဲ့စည်းရုံးအထောက်ပံ့တွေကိုစိုင်းထားပြီးဒုသမ္မတဟောင်း Biden နဲ့သူ့ရဲ့သား Hunter Biden တို့ပေါ်စုံစမ်းဖို့ Ukraine ကိုဖိအားပေးတယ်လို့ဆွဆွဲခံရချိန်မှာသမ္မတကအခုလိုပြောကြားတာပါ။ဒီကိစ္စကြောင့်သမ္မတကိုတရားစွဲသင့်မသင့်လွှတ်တော်မှာစုံစမ်းမှုတွေလုပ်နေကြတာမို့ဒီစုံစမ်းမှုတွေကသူ့ရဲ့မိသားစုအပေါ်အတော်လေးထိခိုက်တယ်လို့ကြာသာရင်းနေ့ညနေကလူအီဇီယားနာပြည်နယ်မှာလုပ်တဲ့မဲဆွယ်ပွဲမှာသမ္မတ Trump ကပြောကြားသွားပါတယ်သမ္မတ Trump ဟာသူ့ရဲ့နိုင်ငံရေးအကျိုးအမြတ်တွေအတွက် Ukraine ကိုဖိအားပေးခဲ့သလားဆိုတာကိုအောက်လွှတ်တော်ကော်မတီ3ခုမှစုံစမ်းနေတာပါဘလို့ဥပဒေမျိုးနဲ့သမ္မတပေါ်တရားစွဲမလဲဆိုတဲ့မဲခွန်းမှုတွေကိုတော့ဒီမိုကရက်တွေအများစုလွှမ်းမိုးတဲ့အောက်လွှတ်တော်မှာရှေ့လာလောက်မှမဲခွန်းနိုင်မယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့ Republican အများစုလွှမ်းမိုးတဲ့အထက်လွှတ်တော်ရောက်ရင်တော့ထောက်ခံမှုရနိုင်ချေနေပါတယ်ရှင်
American သမ္မတ Donald Trump ရဲ့ပုဂ္ဂိုလ်ဆိုင်ရာရှင်းနေ Rudy Giuliani ပေါ်ဆိုးရရှင်းနေတွေစုံစမ်းစစ်ဆေးမှုတွေစတင်လိုက်ပြီဖြစ်တဲ့အကြောင်း Bloomberg သတင်းဌာနကပြောဆိုလိုက်ပါတယ်။ဗန်ဒိုင်းဆိုင်ရာစီးပွားရေးစည်းကမ်းတွေပေါက်ပြဲမှုရှိမရှိပြည်ပနိုင်ငံတစ်ခုအတွက်အကျိုးဆောင်ဖြစ်တရားဝင်မပုံတင်မှုပြုတ်ခွက်မှုစတဲ့ဆွဆွဲချက်တွေနဲ့စုံစမ်းနေတာလို့လည်းသတင်းကဖော်ပြလိုက်တာပါ။နယူးယောက်မြို့တော်ဝင်ဟောင်းလည်းဖြစ်တဲ့သမ္မတရဲ့ရှင်းနေ Giuliani ဟာသမ္မတ Trump ပေါ်အေးအေးရေးအောက်လွှတ်တော်စုံစမ်းစစ်ဆေးမှုမှာလည်းအထက်ကနေရာကပါဝင်နေပါတယ်။သမ္မတ Trump ကရှင်းနေသမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြန်ပြဖြစ်လာနိုင်ခြင်းရှိသူဒုသမ္မတ Joe Biden ပေါ်စုံစမ်းစစ်ဆေးဖို့ Ukraine သမ္မတ Volodymyr Zelensky ကိုဖိအားပေးခဲ့တယ်ဆိုပြီးအောက်လွှတ်တော်ကဒီမိုကရက်မတ်တွေစုံစမ်းနေရာမှာရှင်းနေဖြစ်သူ Giuliani ရဲ့အခန်းကဏ္ဍကိုသိနိုင်မှုကြိုးပမ်းနေကြတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းအထက်တန်းကျောင်းတစ်ခုကကျောင်းသားတယောက်သူ့ရဲ့16နှစ်ပြည့်မွေးနေ့မှာကျန်တဲ့ကျောင်းသားနှစ်ယောက်သေဆုံးစေအောင်ပြစ်ခတ်မှုကိုဘာကြောင့်လုပ်ခဲ့တယ်လဲဆိုတာတာဝန်ရှိသူတွေဆက်ပြီးတော့စုံစမ်းနေကြပါတယ်။ Los Angeles မြို့ပြင် Santa Clarita မှာရှိတဲ့ South Gate အထက်တန်းကျောင်းမှာပြစ်ခတ်မှုကြောင့်အသက်16နှစ်အရွယ်ကျောင်းသူတယောက်နဲ့အသက်14နှစ်အရွယ်ကျောင်းသားတယောက်တို့သေဆုံးသွားပါတယ်။ဂျာတာရီနီကပြစ်ခတ်မှုကြောင့်ဆယ်ကျော်သက်ကျောင်းသူကျောင်းသား3ယောက်နဲ့တန်တသမားအဖြစ်မတင်ကားသူကိုဆေးရုံတင်ထားရပါတယ်။တန်တမားလိုရဲကမတင်ကားသူဟာသူ့ရဲ့ဥကောင်းကိုသူတနက်နဲ့ပြစ်ခတ်ခဲ့တာပါ။သူ့ရဲ့အခြေအနေဟာအလွန်အမင်းဆိုးရင်ရတယ်လို့စုံစမ်းရေးမှုတွေကပြောပါတယ်။ တနက်နေ့ပြစ်ခတ်မှုမဖြစ်ခင်တည်းရဲ့လူတို့ကတနက်သမားကဆော့ဂတ်နတ်ဖန်ကျောင်းမှာပြောကြတာပေါ့ဆိုပြီးတော့သူ့ရဲ့ Instagram လူမှုကွန်ရက်ပေါ်မှာရေးတင်ခဲ့ပါတယ်။အဲ့လိုရေးသားခဲ့တာနဲ့အခုပြစ်ခတ်မှုဆက်ဆက်မှုရှိမရှိကိုရဲကစုံစမ်းနေပါတယ်။အခင်းဖြစ်ပြီးချိန်မှာတော့အဲ့ဒီစာသားပျောက်သွားတဲ့အတွက်သူ့ရဲ့ Instagram အကောင့်ကိုတယောက်ယောက်ကဝင်လို့ရနေတဲ့ဆိုတဲ့သဘောဖြစ်တယ်လို့ Los Angeles ခရိုင်ရဲဌာနအကြီးအကဲ Kent Wagner ကပြောပါတယ်ရှင်။
VOA America အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်တိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15563ညလိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA America အတန်းမြန်မာဘာသာအစီအစဉ်ရဲ့တောက်ချန်ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချင်းနဲ့သုံးဖြတ်ချက်တည်းရဲ့ချမှတ်ရေးကုလသမဂ္ဂမှာဆွေးပြလိုက်ကြပါတယ်ကုလသမဂ္ဂပါဝင်ခိုင်လုံတဲ့စုံစမ်းမှုတွေကရရှိထားတဲ့သတင်းချက်လက်အစီရင်ခံစာတွေအရရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်နိုင်ငံတော်ဝန်မှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေတဲ့ပုံရှုပ်ချကြောင်းလဲသုံးဖြတ်ချက်ကိုပူးတွဲဆွေးပြခဲ့တဲ့အမေရိကန်ပြည်အောင်စုကပြောဆိုလိုက်တာပါမနေ့ကကုလသမဂ္ဂထူထောင်ရေးလည်ခံရေးတတိယကော်မတီမှာတင်သွင်းခဲ့တဲ့သုံးဖြတ်ချက်မူကြမ်းထဲမှာတော့ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပါဝင်မြန်မာနိုင်ငံတွင်းလူခွင့်ရေးရရှိအောင်ကာကွယ်ပေးဖို့နဲ့လွတ်လပ်ခွင့်တွေရရှိရေးအတွက်လည်းတိုက်တွန်းခဲ့တာပါဒီချိန်ထဲမှာပဲလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုအရေးယူဖို့လည်းတိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံဘက်ကတော့နိုင်ငံတစ်ခုချင်းလိုက်သုံးဖြတ်ချက်ချမှတ်ဖို့ကြိုးပမ်းချက်ကိုလက်မခံနိုင်တဲ့အကြောင်းကန့်ကွက်ခဲ့တာပါရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရှုပ်ထွေးတဲ့အခြေအနေတွေကိုသုံးဖြတ်ချက်မူကြမ်းထဲမှာလွှဲမှားပြီးပုံဖော်ထားတယ်လို့လည်းပြောဆိုထားပါတယ်2019ဩဂုတ်လတည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညုံရေးကင်းစခန်းတွေကိုစီးနင်းတက်ခဲ့တဲ့ ARS ရိုဂျာဆွေးအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ပေါမှုတွေစူးစူးဝါးဝါးကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတာဝန်ကဆွဆွဲထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေကြတာပါမနေ့ကပဲနိုင်ငံတကာရာဇဝတ်ကွန်ရုံး ICC ကလည်းတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့စတင်စုံစမ်းမှုခွင့်ပြုလိုက်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်အသိမှတ်မပြုတဲ့မြန်မာဆွေးရကတော့နိုင်ငံတကာနဲ့လူခွင့်ရေးအဖွဲ့တွေကဆွဆွဲနေတဲ့လောက်လူခွင့်ရေးချုပ်ဖောက်မှုတွေမကျူးလွန်ကြောင်းပြောဆိုထားသလိုကျူးလွန်ခဲ့တာတွေကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းလည်းပြောဆိုထားကြပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကနေမလေးရှားကိုသွားဖို့ကြိုးစားတဲ့ရိုဟင်ဂျာဒုက္ခသည်122ယောက်ကိုဘင်္ဂလားပင်လယ်အော်ထဲမှာဘင်္ဂလားဒေ့ရှ်ကန်ယူရန်ဆောင်တပ်ဖွဲ့ကဂျာတာဘရီနေတုံးကကယ်တင်ခဲ့ရတယ်လို့တပ်ဖွဲ့ပြောခွင့်ရသူကပြောပါရတယ်။ပင်လယ်ထဲမှာဆက်လက်တစဉ်ဆက်ပြက်ပြီးတော့နစ်မလို့ဖြစ်နေတယ်လို့တံငါတွေကအကြောင်းကြားတဲ့အတွက်ကင်းလှည့်အဖွဲ့သွားရောက်ကယ်ဆယ်ခဲ့ရကြောင်းကန်ယူရန်ဆောင်တပ်ဒုတိယတပ်မှူးစိုက်ဖူလ်အစ္စလမ်က Writers တင်ဌာနကိုဒီကနေ့ပြောကြားပါရတယ်ဒုက္ခရောက်နေတဲ့ဆက်လီဘောကအမျိုးသမီး58ယောက်အမျိုးသား48ယောက်နဲ့ကလေး18ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ပြောပါရယ်ဒီနှစ်ထဲမှာပဲဒုက္ခသည်စခန်းတွေကနေမလေးရှားကိုပို့ပေးမဲ့လူကုန်ကူးသူတွေလက်ကနေရိုဟင်ဂျာ900ထက်မနည်းကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့နဲ့ကန်ယူရန်ဆောင်တပ်ဖွဲ့တွေကကယ်တင်ခဲ့ရတယ်လို့လည်းဆိုပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကနေပုံမကောင်းမွန်တဲ့ဘဝရမယ်လို့မျှော်လင့်ပြီးထိုင်းနဲ့မလေးရှားဘက်ကိုသွားဖို့ကြိုးစားကြတာဖြစ်ပါရယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာတွေရေကောင်းအချောင်းကနေမလေးရှားဘက်သွားတာ2016နဲ့2019ခုနှစ်တွေမှာရပ်နေခဲ့ပေမဲ့မနစ်ကစပြီးတော့ပြန်လုလာကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကပြောပါရယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံမှာလည်းရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေကနေမလေးရှားနိုင်ငံကိုဆက်လီနဲ့သွားဖို့ကြိုးစားသူတွေကိုမနစ်က3ချိန်ဖမ်းမိခဲ့ပါရယ်
မြန်မာနိုင်ငံပါဝင်မဲခေါင်ဒေသနိုင်ငံတွေနဲ့ကုလသမဂ္ဂရဲ့မွေးရေးစည်းဝါးနဲ့ရာဇဝတ်မှုတိုက်ဖြည့်ရေးရုံး UNODC တို့ပူးပေါင်းပြီးဒေသတွင်းမှာမွေးရေးစည်းဝါးတိုက်ဖြည့်ရေးအရှိန်မြင့်နိုင်မဲ့အစီအစဉ်တစ်ရပ်ကိုဒီနေ့ပဲသဘောတူလိုက်ကြပါတယ်။ထောက်လိုင်းရေးသတင်းတွေဖလှယ်တာလက်ဆက်ဖြတ်ကျော်လှုပ်ရှားနေတဲ့ရာဇဝတ်ခိုင်းနေရဲ့မွေးရေးစည်းဝါးမှောက်ကုန်မှုတွေကိုနေနေတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်တာတွေကိုတိုးမြှင့်သွားဖို့သဘောတူလိုက်ကြတာပါ။ဒေသတွင်းမှာမွေးရေးစည်းဝါးထုတ်လုပ်မှုတွေနဲ့မှောက်ကုန်မှုတွေမှာအချက်ချာနေရဖြစ်တဲ့ရွှေတိရခိုင်ဒေသသုံးနိုင်ငံဖြစ်တဲ့မြန်မာထိုင်းလာအိုတို့အပြင်တရုတ်ဗီယက်နမ်ကမ္ဘောဒီးယားကဝန်ကြီးတွေပါတက်ရောက်လာကြတဲ့ဘန်ကောက်မြို့ကအစည်းအဝေးပွဲမှာတော့ထောက်လိုင်းရေးသတင်းချက်လက်တွေကိုပုံမှန်ဖလှယ်သွားဖို့နေဆက်ဖြတ်ကျော်စုံစမ်းမှုတွေကိုပုံမှန်ပူးတွဲဆောင်ရွက်သွားကြဖို့နဲ့မွေးစည်းဝါတက်ပြည့်စီမံချက်တွေကိုပူးပေါင်းဆောင်ရွက်ဖို့တွေသဘောတူကြတာဖြစ်ပါတယ်။အရင်တုန်းကပူးပေါင်းဆောင်ရွက်မှုတွေကိုအချိန်နဲ့လိုအပ်ချက်အရသာဆောင်ရွက်ခဲ့ကြပေမဲ့ ခုခါသဘောတူညီချက်ရရှိပြီဖြစ်တဲ့အတွက်ပုံမစနစ်တကျနဲ့ထိထိရောက်ဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲ UNODC ရဲ့အရှိတောင်အရှာရေးရဲ့တာဝန်ခံ Jeremy Douglas ပြောပါတယ်ဝန်ဆောင်တက်ပြည့်ရေးပူပေါင်းဆောင်ရွက်မဲ့သဘောတူညီချက်မှာတော့ကျန်းမာရေးဝန်ဆောင်မှုတွေပညာပေးလုပ်ငန်းတွေမွေးဝေးစေဝါထုတ်လုပ်ရမှာသုံးတဲ့ဓာတ်ပစ္စည်းတွေကိုထိချုပ်မှုတွေတိုးမြှင့်ဆောင်ရွက်ဖို့လည်းပါဝင်ပါတယ်
လာမယ့်ရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝေအရွေးခံဖို့ကြိုးစားနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်မြောက်ကိုရီးယားကပြင်းထန်တဲ့အသုံးနှုန်းတွေသုံးပြီးပုံကိုရေးအရတိုက်ခိုက်ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအစိုးရရဲ့ KCNA သတင်းကဒီကနေ့ဖော်ပြချက်မှာဂျိုးဘိုင်ဒန်ဟာသတိမေ့မျောယောဂါနောက်ဆုံးအဆင့်ကိုရောက်နေတဲ့လက္ခဏာတွေပြသနေပြီးတော့ကွယ်လွန်ကန်သည့်လူတစ်ယောက်လိုဖြစ်နေတယ်လို့ရေးထားပါတယ်။ဂျိုးဘိုင်ဒန်နာမည်စာလုံးပေါင်းမှားနေတဲ့အဲ့ဒီသတင်းမှာဒုတိယသမ္မတဟောင်းကိုရှင်းလင်းပြစ်လိုက်ဖို့လိုတဲ့ခွေးယူတကောင်လို့လည်းပြင်းပြင်းထန်ထန်တိုက်ခိုက်ထားပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်ကိုတိုက်ခိုက်ပြောဆိုခဲ့တယ်လို့ဆိုထားပေမဲ့ဘယ်လိုပြောခဲ့တာလဲဆိုတာကိုတော့အဲ့ဒီသတင်းမှမပြောဘဲသူဟာလူသက်အာဏာရှင်ကိုကာကွယ်ယူရခဲ့တယ်လို့ဖော်ပြထားပါတယ်။ဒုသမ္မတဟောင်းရဲ့ရွေးကောက်ပွဲမဲဆွယ်ဗီဒီယိုတွေထဲမှာကင်ဂျုံအန်ကိုမင်းဆိုမင်းညက်လို့ညှဉ်းပန်းဖော်ပြခဲ့ပြီးတဲ့နောက်မှာအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။အခုလိုအမေရိကန်ဒုသမ္မတဟောင်းကိုတိုက်ခိုက်ပြောတဲ့တစ်ချိန်တည်းမှာပဲမြောက်ကိုရီးယားကောင်ဆောင်နဲ့သမ္မတထရမ့်တို့ကြားမှာတော့ပုတ်ကိုချင်းတိတ်ကိုရင်းနှီးတဲ့ဆက်ဆံရေးရှိတယ်လို့ဆိုထားပါတယ်။မြောက်ကိုရီးယားနိုင်ငံကိုဖျက်ဆီးလိုတဲ့ရန်လိုမှုတွေကိုသမ္မတထရမ့်ကအဆုံးသတ်ပြီးတော့နှစ်နိုင်ငံဆက်ဆံရေးကိုကယ်တင်ခဲ့တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးအတွက်ကင်ဂျုံအန်နဲ့သမ္မတထရမ့်တို့၃ချိန်တွေ့ဆုံခဲ့ပူပါတယ်ရှင်။ Direct from Washington The Voice
of America တကြတဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မဆုမြမွန်တို့ပြောပြသွားတာပါရှင်။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ရေးနဲ့ပတ်သက်လို့ PR တွေပေါ်မှာမြန်မာဘက်ကဘလို့တုံ့ပြန်တယ်လဲဆိုတာသိကြရမှာပါ။ရခိုင်မြောက်ပိုင်းဒေသအရေးကိုဖြည့်ရှင်းရမှာတစ်ဖက်နိုင်ငံထွက်သွားသူတွေပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရကပူးပေါင်းဆောင်ရွက်တာတဲ့ဖိအားပေးတဲ့နည်းကိုပိုသုံးနေတာကပြဿနာပြည့်လဲသွားစီမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးကသတိပေးလိုက်ပါတယ်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေပေါ်ရာဇဝတ်မှုကျူးလွန်ပြီးမောင်းထုတ်တယ်ဆိုတဲ့ကိစ္စကိုစတင်စုံစမ်းဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကခွင့်ပြုလိုက်တဲ့ကြေညာချက်ထွက်ပေါ်လာပြီးတဲ့နောက်အခုလိုပြောလိုက်တာပါ။ဒီအကြောင်းကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင်။
ရင်းညာရီအပေါ်ရာဇမှုမှုကျူးလွန်ပြီးမောင်းထုတ်လိုက်တဲ့ဆွဆွဲချက်ကို ICC ကစတင်စုံစမ်းဖို့နိုဝင်ဘာ14ရက်နေ့မှာခွင့်ပြုလိုက်တာပါ ICC ဖွဲ့စည်းရေးရောမစာချုပ်မှာမြန်မာနိုင်ငံကလက်မှတ်မထိုးထားတာကြောင့်ပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးလို့မြန်မာအစိုးရကတောက်လျှောက်ပြောလာတာပါဒါပေမဲ့ရင်းညာရီကိုမောင်းထုတ်လိုက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့တက်တည်ပြဖို့လိုလာရင်မြန်မာနိုင်ငံဘက်ကဘယ်လိုတက်တည်ပြမှာပါလဲကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်သူဆွမ်းကအခုလိုရှင်းပြပါတယ်
လုတ်တယ်ဆိုရင်လုတ်တာဟိုတက်တယ်ပြရတာတော့ဒါမလုတ်ပါဘူးလို့အပြစ်မရှိပါဘူးလို့တက်တယ်ပြရတာနည်းနည်းတော့ဟိုခက်တာပေါ့နော်ကျွန်တော်တို့ကဟိုပြောလဲပြောပြပါပြီဒီလိုမောင်းထုတ်တာမဟုတ်ဘူးဆိုတာတော့ဒီချာလဲပြောပြတာနောက်ပြီးတော့လဲဟိုမောင်းထုတ်တယ်ဆိုရင်လဲကျွန်တော်တို့ကပြန်လက်ခံဖို့အတွက်လုပ်နေကြရတယ်အကြောင်းတော့မရှိဘူးပေါ့နော်ဟိုပြည်တွင်းမှာလည်းပဲကျွန်တော်တို့သက်ဆိုင်တဲ့ဟိုစုံစမ်းစစ်ဆေးကော်မရှင်ဘက်ကျွန်တော်လုတ်ထားပြီအဲအဲ့ဒီအဖွဲ့တွေကနေပြီးတော့သူတို့စုံစမ်းစစ်ဆေးနေတာလည်းရှိပြီအဲဆိုတော့အဲ့ process ကိုစောင့်ဖို့ပဲဒါလူမှာပေါ့နောက်တစ်ချက်ကတော့ဟို ICC ကနေပြီးတော့သူတို့ခုံရုံးကနေပြီးဟလာစုံစမ်းစစ်ဆေးပို့ခွင့်ပြုလိုက်တယ်ဆိုတဲ့ဥစ္စာတည်းအဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ ICC form မှုတွေအတွက်သူတို့ကစုံစမ်းစစ်ဆေးလဲကျွန်တော်တို့ကဒါကိုပူပေါင်းဆောင်ရွက်ဖို့အကြောင်းတော့မရှိပါဘူးအဲ့တော့မောင်းမထုတ်ပါဘူးဆိုတဲ့ဟာကိုဘယ်လိုတက်သေးပြမလဲအဲ့ဒါတော့ခက်တော့ခက်တာဟိုအဲ့လိုပြောမယ်ဆိုလို့ရှင်ဟိုတဲမှာလည်းရှိနေကြတာပဲဟိုနေနေတဲ့လူတွေကလားဒီလိုတစ်ဝက်လောက်ကဒီမှာရှိနေကြသေးတာပဲအဲ့တော့မပြည့်တဲ့လူတွေလည်းအများကြီးရှိတယ
်ဆူဆွဲချက်နဲ့ပတ်သက်ပြီးတရားခွင်မှာ Burden of Proof တက်တည်ပြဖို့တရားလူဘက်မှသာတာဝန်ရှိတယ်လို့ HRC လူအခွင့်ရေးရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ဒီအတင်းချက်မောင်းထုတ်တယ်ဆိုတဲ့ဥစ္စာကိုဆူဆွဲတဲ့တရားလူဘက်ကနေပြီးတော့တက်တည်ပြရမှာပေါ့ဗျာဘလို့မင်းတို့မောင်းထုတ်လို့ဖက်ပြေးလာတယ်ဆိုတဲ့အထောက်အထားသူတို့ပြနိုင်မှုလူတယ်အဲ့ဒါတွေနဲ့ပတ်သက်လို့ဒီကိစ္စအတည်ဖြစ်ပေါ်တဲ့အချိန်ကာလတုန်းကတာဝန်ရှိတဲ့လူတွေကနေသက်ဒေတာမှာမတော်ဖို့အတွက်ဒါစီမြစ်တရားခံတာတွေရှိတယ်နောက်ပြီးတော့ရိတ်ခါတွေပြနေလို့ထောက်ခံပေးတာတွေရှိတယ်အတင်းကြမောင်းမထုတ်ဘူးဆိုတာတွေကိုကျွန်တော်တို့ Amnesty International ကလည်းမှတ်တမ်း documentary ရိုက်ထားတဲ့ဥသာတွေရှိပါတယ်ကျွန်တော်ထင်တာကတော့ဒီသူလိုက်တပ်ဖြတ်တယ်ဆိုတဲ့ကိစ္စမျိုးဒီပုံမှာတမလို့စစ်ကောင်းဆောင်နေရည်ယူမဲ့ကိစ္စတခုပဲပို့ပြီးတော့တိုးရင်ကြဖြစ်လာမယ
်တကယ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံကသာအသေးစားပူးပေါင်းဆောင်ရွက်မယ်ဆိုရင်ထွက်ပြေးသွားတဲ့ရိုဟင်ဂျာပြဿနာကိုကောင်းမွန်စွာဖြေရှင်းနိုင်မှာဖြစ်တယ်လို့မြန်မာအသံမကြီးဦးဟောက်သူဆွမ်းကထောက်ပြပါတယ
်ဘင်္ဂလားဒေ့ရှ်ကဒ ီကတော့ပုံစံဖြစ်တာပါညာစပေါ့နော်အခုမှလောက်ရမယ့်တာဝန်တွေကိုဒီချာမလုပ်ဘူးဟိုတကယ်ပြန်ကျင်တဲ့လူတွေပြန်နိုင်မှုအခွင့်အလမ်းတူလုံးမပေးဘူးပြီးလို့ရှိရင်သွားနိုင်ငံတကာကိုလှည့်ပြီးတော့ဟို OIC ကနေတဆင့် EU တွေကနေတဆင့်အလားမျိုးနိုင်ငံပေါ်မှာအရေးယူဖို့ကိစ္စတွေကိုဦးစားပေးတယ်ဟိုဥရောပကိုသွားပြီးတော့မှဟိုစီးပွားရေးဆန့်ကျင်လုပ်ဖို့တွေ US ကိုသွားတယ် Congress ကိုသွားတယ်မြန်မာနိုင်ငံကိုဆန့်ကျင်လုပ်ပေးပါဆိုလိုက်ပြောတယ်အဲ့တော့ဒီဟာတွေကိုခြုံပြီးတော့ကြည့်လိုက်ပါနော်ကျွန်တော်တို့နိုင်ငံပြည်လျောင်လုံးလို့ရှိရင်ဒီအဆင့်ကိုရောက်ကြပါအကြောင်းမှမရှိဘူးကျွန်တော်တို့ဒီပြန်လည်လက်ခံတဲ့လူတွေကိုအလားပြန်လာခြင်းတဲ့လူတွေကိုကောင်းမွန်ပြန်လာဖို့ကျွန်တော်တို့ကလည်းလက်ခံဖို့အဆင့်သင့်ရှိတယ်ကျွန်တော်တို့ကလည်းပြင်ဆင်ထားပြီးသားရှိလို့ပြောရတဲ့အတိုင်းပြန်လာလို့မရအောင်ကိုဒီလိုအခြေအနေတွေကပ်ပြဲပဲလုပ်ရတာရှိနေတဲ့ခါကျတော့အဲ့ဒီဟာတွေကိုအခြေပြုပြီးတော့တဆင့်တဆင့် pressure တွေကတိုးလာတဲ့သဘောရှိတာပေါ့နော်အဲ့လိုပဲကျွန်တော်ကတော့ပြောခြင်းတယ်
ICC ကအချက်လက်စုဆောင်းတာစုံစမ်းတာတွေလုပ်လို့အမှုပိုခိုင်မာလာမယ်ဆိုရင်မြန်မာအစိုးရက ICC နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ရတဲ့အသည့်ဖြစ်ကောင်းဖြစ်လာနိုင်ပေမဲ့ဒီပေါ်မှာစိုးရိမ်ဖို့မလိုသေးဘူးလို့ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်။ပထမ ICC မှာဆွဲထားတဲ့ကိစ္စတွေကအတင်းကျပ်နေရာရှေ့ပြောင်းနေပေါ့နော်။နောက်ပြီးတော့တခါဆေးရဆွေးမှုတွေကျူးလွန်နေဆိုပြီးတော့ဆွဆွဲထားတဲ့ကိစ္စမျိုးကြီးအဲ့တော့အဲ့ဒီလိုဆွဆွဲထားတဲ့ကိစ္စတွေကနိုင်ငံတကာခုံရုံးကိုတမတော်အရာရှိတွေအေးအေးယူပေးနိုင်ဖို့နောက်ပြီးတော့အဲ့ဒီဒေတာတွေမှာဖိနှိပ်တာတွေရပ်တန့်သွားနိုင်ဖို့အတွက်အဓိကထားဆောင်ရွက်ဖို့အတွက်တောင်းဆိုနေတာဖြစ်တယ်။နောက်ပြီးတော့ပြောရရင်ပေါ့ဗျာအခုတစ်ခုပြီးတစ်ခုပေါ့ဗျာတရားစွဲဆိုဖို့အတွက်လုပ်တယ်ဆိုတော့ကမြန်မာနိုင်ငံဆိုရတော့ချင်းချင်းလင်းလင်းပြောထားပြီးသားဖြစ်တယ်။မိမိရဲ့အချုပ်အခြာအာဏာနဲ့ပတ်သက်လို့ဖြီးပါလာမယ်ကိစ္စရမျိုးဆိုလို့ရှင်ဘေးကိစ္စရမှာပူပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုပြောထားတာအဲ့တော့ဒီကိစ္စတိတ်ပြီးတော့တိုးရင်ကဆင်းထီရောက်လာနိုင်မယ်လို့ထင်ပါဦးခင
်ဗျမြန်မာအစိုးရကတော့ရူဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပြီးတပတ်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေပြန်လာရေးအတွက်နိုင်ငံတကာနဲ့ပူပေါင်းဆောင်ရွက်နေတာဖြစ်ပါတယ်လူမျိုးရင်းတပ်ဖြတ်မှုတားဆီးရေးဆိုင်ရာစာချုပ်ကိုချိုးဖောက်တယ်ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာလည်းမြန်မာနိုင်ငံကိုတရားစွဲဆိုဖို့ပြီးခဲ့တဲ့ရက်ပိုင်းကလှုပ်ဆောင်ခဲ့ကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကြီးရွာနယ်ပတ်ဝန်းကျင်ရွာတွေကဒေသခံတွေကိုမနေ့ကအစိုးရတပ်ဖက်ကခေါ်ယူစစ်ဆေးနေပါတယ်။ဖမ်းဆီးထားတဲ့ဒေသအနီးတစ်ဝိုက်မှာတနတ်တန်တွေလက်ကျနေရတာကြောင့်ခင်မွန်းဖြစ်သူအတွက်စိုးရိမ်နေရတဲ့အကြောင်းအဖမ်းခံရသူတဦးရဲ့ဇနီးကပြောပါတယ်။အခုရက်ပိုင်းအတွင်းရခိုင်မြောက်ပိုင်းမြို့နယ်မှာတိုက်ပွဲတွေပြင်းထန်နေတယ်လို့အေးအေးပြောခွင့်ရခိုင်ဒုက္ခကလည်းပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်ကိုသက်နိုင်ကပြောပြပေးမှာပါရှင်။
ရခိုင်ပြည်နယ်တွင်တမတော်နဲ့အဲရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေဆက်မပတ်ဖြစ်ပေါ်နေတဲ့အချိန်တည်းမှာပဲဒေသခံတွေပြည်သားပြည်သူတွေကိုမကြာခဏဖမ်းဆီးစစ်ဆေးတာတွေလည်းဇက်တိုက်ဆိုလိုအခုရပိုင်းတွင်ဖြစ်ပေါ်နေတာပါလက်ရှိအချိန်ထိတမတော်ကဖမ်းဆီးထားသူတွေကတော့ရွာမပြင်ကျွော်ကညီညီထွဲစပစိတ်ကျွော်ကမောင်ကြည်လင်တရက်တပင်ကျွော်ကမောင်ကလနဲ့နေမျိုးထုံးတို့လေးဦးဖြစ်ပြီးသူတို့ကိုမနေ့ကဖန်စီတော်ပြီးကလေးကဒီနေ့ထိဘာတတိမမရသေးဘူးလို့ဖန်စီခံရသူမောင်နေမျိုးထွန်ရဲ့ဇနီးကပြောပါတယ
်ခဏလေးခဏလေးလောက်ကဘိုက်တယ်လေဘာတွေတမန်ကငိုကြရတယ်ခုငိုကြရတာကတော့တော့တော်လည်းဒီလိုမဖြစ်ဘူးသူတို့တွေကဖြင်းရိုက်တယ်နှိုက်တယ်အဲ့ဒီလိုပဲတော်လည်းဒီလိုအခုလေးကအဲ့ဒီလိုပဲထိုင်တယ်ဒီမှာရောက်တော့တော်လည်းဒီလိုမဖြစ်ဘူးလို့
တမတော်ဖက်ကတော့တတိယတရက်တပင်ကျေးရွာပါဝင်အနီးနားမှာရှိတဲ့ကျေးရွာတွေကိုဆက်လက်စစ်ဆေးမှာဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်တာနဲ့ချောင်းပြောခွင့်ရဘုံမုံကြီးဝင်းစော်ဦးကပြောပါတယ်
။ရရှိတဲ့သတင်းအပေါ်မူတည်ပြီးတော့မှပူပေါင်းဖွဲ့နဲ့စစ်ဆေးနေတာပေါ့။မဟုတ်ပါဘူးဘယ်မှမခေါ်ဘူး။ဖြစ်နေတဲ့ဆိုတဲ့ဥစ္စာအဲ့တည့်ရတဲ့ပင်ကအင်ဂျင်တစ်ထောင်လောက်ရှိတယ်လေ။အင်ဂျင်တစ်ထောင်လောက်ကိုတိုင်တဆင်းစစ်တဲ့အင်ဂျင်ထက်ဘယ်လိုလုပ်ပြီးမှာလဲဗျာ။ဟာမပြီးမချင်းစက်ပါမပြီးမချင်းစက်ပါနော်။လိုအပ်ချက်ရှိတော့ဟုတ်လားသတင်းအပေါ်မူတည်ပြီးတော့မှဟုတ်လားကျွန်တော်တို့ကဆက်တယ်။အဲ့လိုမဆင်ဘူးဆိုတော့ဒီနေ့ကလက္ခဏာမှာမိုက်ဆက်။ဟောတကားတော်မှာပြက်သွားတယ်။
ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့ကတရက်တပင်ကျေးရွာတံတားအနီးမှာတပ်မတော်စစ်ကြောင်းနဲ့အဲဖွဲတို့ပြန်လည်တိုက်ပွဲဖြစ်ပေါ်ခဲ့ပြီးကြောက်တော်ခြေဆိုင်ကင်မရာ304ကတပ်ရင်းမှုဒုတိယဗိုလ်မှူးကြီးရန်တော်ဝင်းကြက်ဆုံးခဲ့တယ်လို့အဲပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။အဲ့ဒီတိုက်ပွဲအတွင်းမှာတော့ဒီကင်မရာ304ရဲ့ဒီတပ်ရင်းမှုဒုဗိုလ်မှူးကြီးရန်တော်ဝင်းရဲ့ပါဝင်ဓမ္မစစ်တပ်ဖက်ကနေ၅ဦးကြက်ဆုံးခဲ့တာရှိတယ်။ဆိုတော့နောက်ထပ်ဗန်ရာရဲ့သူတွေလည်းရှိတယ်ဗျ။
ဖွေရဲ့အဲ့ဒီလိုပြောဆိုချက်တွေနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ထာနယ်ချောက်ဘုံမုံကြီးဝင်းစော်ဦးကအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။ဟောအဲ့အားတော့မဟုတ်ဘူးခင်ဗျာလက်ကဖြစ်စင်နဲ့လွဲတာဖြစ်မယ်လက်ကဖြစ်စင်မှာတော့ဟလာမိုင်းခွဲတယ်တရားပြတ်သွားတယ်အဲ့မှာထိခိုက်တန်းအနေချင်းရတာရှိတယ်ဒါပဲရှိတယ်နော်ချက်နိုင်ချင်းရွာတို့ခင်ဗျာဝင်ပြီးတော့မှဒီလိုဟလာရဲနဲ့ပေါင်းလို့စစ်တာဒါပဲရှိတယ်ပြန်လာတော့ဘာမှမရှိဘူ
းအခုရပိုင်းတွင်ရခိုင်ပြည်မြောက်ပိုင်းမြို့နယ်တွေမှာ တနေ့ဖွေတို့ထိတွေ့မှုတွေများပြားလာပြီးဇက်တိုက်ဆိုတလို့တိုက်ပွဲတွေဖြစ်ပေါ်နေတယ်လို့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်မေမလစစ်မှုရင်းနေ့လယ်နှစ်နာရီမှာအမင်းနေဒီမေတောင်ချင်းရင်းရွာပေါ့နော်အဲ့ဒီမေတောင်ချင်းရင်းရွာနဲ့ဒီကျောက်စခွေးရွာအကြောင်းမှာဒီရောင်ဝင်စစ်တွေကာလမာရဲ့ဒီအမ်းနဲ့ကဇူကန်ကြာကအပိုင်းပေါ့နော်အဲ့ဒီမှာဒီမြန်မာတပ်မတော်ရဲ့ဒီစစ်ကား3ဒီပါစီးရင်နဲ့ငွေကိုကျွန်တော်တို့ခိုင်းတဲ့ပြည်ကနေပြီးတော့ဖြတ်တော့တိုက်ခိုက်ခဲ့တာရှိတယ်အဲနောက်ပြီးလို့ရှိရင်အဲ့ဒီစီးရင်နဲ့ငွေကိုဒီနိုဝင်ဘာလ10ရက်နေ့မှာအဲညနေ3:00နာရီ6မိနစ်လောက်မှာအဲနောက်တစ်ကြိမ်နေပြီးတော့ဒီမြေပုံမျိုးနယ်ရင်းရွာနဲ့ဒီလေတလာကမ်းမှာလည်းပဲတစ်ကြိမ်ဟိုထပ်ပြီးတော့ဒီဟိုကျွန်တော်တို့တိုက်ခိုက်ခဲ့တာရှိတယ်ဒါပေမဲ့အဲ့ဒီမှာလည်းပဲဒီမှာစစ်တပ်ဘက်ကနေပြီးတော့အထူးခက်ကြဆုံးလို့ရှိတယ်ဗျာနောက်ပြီးလို့ရှိရင်ဒီနိုဝင်ဘာလ10ရက်နေ့မှာဒီမနက်နာရီ45မိနစ်လောက်မှာဒီကျောက်တုံမျိုးနယ်အပေါ်ဝရွာရဲ့အနောက်ဒီဝန်ဆန်းတောင်ထက်မှာအိုညနှစ်နာရီလောက်ပါပေါ့နော်အိုအပြာလံပြစ်ခတ်တာရတဲ့နှစ်နာရီလောက်ကြာရဲ့ဗျဆိုတော့ရန်သူဖက်ကတော့အထူးခက်ကြဆုံးလို့ရှိတယ
်ပြီးခဲ့တဲ့ရက်ပိုင်းတွေမှာလည်းမြေပုံမျိုးနယ်နဲ့အိုင်မျိုးနယ်တွေမှာဒေသခံတချို့ကိုတပ်ဖက်ကဖမ်းဆီးစစ်ဆေးနေတာတွေပြုလုပ်နေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းတွေမှာနှစ်ဖက်တိုက်ပွဲတွေကြောင့်အရသာတေဆုံးသူ60ဝန်းကျင်တေဆုံးပြီးဖြစ်တဲ့အပြင်ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိပြီးဖမ်းဆီးခံရသူ200နီးပါးရှိနေတာလည်းဖြစ်ပါတယ်
ကိုသက်နိုင်စုံစမ်းတင်ပြခဲ့တာပါရှင်အခုငင်းချမ်းရေးဆွေးနွေးပွဲဘက်ကိုအလှည့်ပေးကြပါမယ်အစိုးရရဲ့ငင်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေကြားမှာဆွေးနွေးပွဲဟာမူလရည်မှန်းထားတဲ့ရက်မှာကျင်းပနိုင်ခြင်းမရှိခဲ့သလိုဘယ်ချိန်ကျင်းပမယ်ဆိုတာလဲတိတိကျကျမသတ်မှတ်နိုင်သေးတဲ့အကြောင်းနှစ်ဖက်ကြားညှိနှိုင်းဆောင်ရွက်နေတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကပြောပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့အစိုးရတပ်မတော်နဲ့မြောက်ပိုင်းဖွဲ့ဝင်တွေဖြစ်တဲ့တအံပလောင်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြည်လဲတင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့ KIO ကချင် MNDJP ကိုကန် PSLF တအံပလောင်နဲ့ ULA ရခိုင်လက်နက်ကိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့အကြားဆွေးနွေးပွဲကိုဒီလဒုတိယပတ်အတွင်းမှာကျင်းပနိုင်ဖို့ညှိနှိုင်းခဲ့ကြတာပါလောလောဆယ်မှာတော့ဒုတိယပတ်အတွင်းမှာကျင်းပနိုင်တာမရှိခဲ့တယ်လို့ဘယ်အချိန်ကျင်းပပြစ်မယ်ဆိုတာလဲတေချာမသိရသေးကြောင်းနှစ်ဖက်အကြားမှာညှိနှိုင်းဆောင်ရွက်နေတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးလမိုင်ကုန်ကြာကပြောပါတယ
်ဒုတိယပတ်လောက်မှလို့ပြောတယ်ဒါပေမဲ့လည်းခုအစွဲအဘက်ကနေဘယ်နေဘယ်ရက်ဘယ်မှာတွေ့မယ်ဆိုတာဟိုတေချာသူတို့မပြောတာတည်းဘူးအဲ့ဒါကြောင့်အဲ့ဒါဆောင်ဆိုင်နေတာဖြစ်ပါတယ်ဗျာလို့ဆိုတော့ကျွန်တော်တည်ရတဲ့လောက်ဆိုတော့အစွဲအဘက်ကနည်းနည်းလေးမအားမလပ်ဘူးဖြစ်နေတယ်အခုသူတို့ကလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့တွေ့တယ်ပညာရှိတွေဆိုသူတို့ဘက်မှာအဆင်ပြေမဖြစ်သေးလို့နေမှာပါ
NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာစက်တင်ဘာလ18ရက်နေ့ကကျိုင်းတုံမြို့မှာနောက်ဆုံးအကြိမ်တွေ့ဆုံခဲ့တာပါဒီဆွေးနွေးပွဲမှာတော့အော်တိုဘာလအတွင်းမှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ပေမဲ့တရင်ကျွရုံပိရက်နဲ့ NCA အပြည့်ရစာချုပ်၄နှစ်ပြည့်အခမ်းအနားရှိတာကြောင့်နိုဝင်ဘာလအတွင်းကိုရက်ရွှေ့ဆိုင်ခဲ့ပြီးဒုတိယပတ်အတွင်းမှာတွေ့ဆုံဖို့ညှိနှိုင်းခဲ့တာဖြစ်ပါတယ်ဒီလိုညှိနှိုင်းနေတဲ့ကာလမှာပဲရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့ဒီလ၁၀ရက်နေ့ကစတင်ပြီးရှမ်းပြည်နယ်ကြောင်မဲနဲ့ကော့ခိုင်ဘက်မှာလည်း TNLA ခေါ်တန်းပလောင်ဖွဲ့နဲ့တိုက်ပွဲတွေပြန်လည်ပြင်းထန်လာပါတယ်။ဒီကနေ့မှလည်းကြောင်မဲနဲ့ကော့ခိုင်ဘက်မှာတိုက်ပွဲတွေပြင်းထန်နေစေရှိကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတယ်
။ဒီမနေ့ကနေ့ရင်းဆိုင်လောကနေ့မှကြော်ပြီးတိုက်ပွဲတွေအစမိုင်းထုံးခါနေမှာတကယ်ဒီကြုံမဲနဲ့တမန်နဲ့လမ်းစာဆက်မနောခုကောပဲမှာဖြစ်တယ်။ဒါဒီဖေနိုင်နဲ့ဆယ်လောက်မှာတော့ဒီတပ်တွေကတော့ရဟင်းမစီနဲ့အဲ့ဒီကျွန်တော်ရှိတဲ့အတင်းရှူတော့ပုံမှာလာလာပြီးခတ်တယ်လာရှိတယ်။ဒီကုခံဘက်မှာလည်းဖြစ်ပြီးတယ်ဒီကုခံကျမှာတော့ဒီရှူကင်းတာနဲ့နမ်ပလင်းကျမှာတော့ဒါအနေနဲ့ရတော့ဟိုရှင်ဒီလောလောဆယ်ရတဲ့နေရာအနေရတော့တိတ်မဝင်သူကရေးဒီမှာဖြစ်တော့
ကြောင်မဲနဲ့နမ်ဆန်ကြားမှာဒီလ၁၇ရက်နေ့လောက်ကစပြီးတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ကြောင်မဲမြို့ပေါ်ကိုစစ်ရှောင်တွေရောက်ရှိလာတဲ့တည်င်းတော့မကြားသိရသေးပါဘူးဒီကနေ့ကော့ခိုင်ဘက်မှာဖြစ်တဲ့တိုက်ပွဲကြောင့်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာရင်သွာလာတွေယာယီရပ်ဆိုင်ခဲ့ကြောင်းဒေသခံတွေကပြောပါတယ်တမ်မရော်ကထုတ်ဝေတဲ့မြောက်ရီသတင်းစာမှာတော့ဒီလ14ရက်နေ့ကပြည်တော်စုလမ်းမကြီးပေါ်မှာတွာလာတဲ့ယင်တွေကို TNLA ကပြစ်ခတ်တာတွေရှိကြောင်းဖော်ပြခဲ့ပေမဲ့တိုက်ပွဲဖြစ်ပွားမှုအသေးစိတ်ကိုသတင်းထုတ်ပြန်တာမရှိပါဘူး PCG ကဦးလမိုင်ကွန်ကြာကတော့လက်ရှိဆွေးနွေးပွဲတွေကြန့်ကြာနေတာဟာတိုက်ပွဲဖြစ်ပွားတာနဲ့သက်ဆိုင်မှုမရှိကြောင်းတုံ့သက်ပါတယ်
ခါတည်းနဲ့လက်ဒီလိုပါပဲဆွေးနွေးတဲ့အချိန်မှာတက်ပွဲကတောက်လျှောက်ဖြစ်နေတာပဲအဲကြောင့်ဒီတက်ပွဲဖြစ်လို့ဒီစီဝေးမှာနောက်ဆက်အဟန့်တာဖြစ်တယ်ဆိုတော့ဟိုတော့မဖြစ်နိုင်ဘူးလို့ထင်တာပါပဲစီတွေ့မှုတော့ရှိနေမှာပဲအဲဒီရှိတဲ့အပေါ်မှာဟုတ်လို့ပဲဒီသူဆုံဆွေးနွေးဖို့ပေါ်မှာတော့မထိခိုက်လာနိုင်ဘူးလို့တော့ကျွန်တော်ထင်တယ်သူဆုံဆွေးနွေးမှာပဲအပြေရှာလို့ရမှာဖြစ်တဲ့အတွက်ကြောင့်မလို့အဲဒီဆိုသူတို့ကတော့သူတို့အစင်းသင်ဖြစ်တော့အလုံးဖြစ်သွားမယ်လို့လည်းကျွန်တော်ဒီလိုပဲတုံ့တက်ကြတယ်
။ NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့အစည်းစက်တင်ဘာလကကျင်းပတဲ့ဆွေးနွေးပွဲမှာတော့ bilateral call နှစ်ဖက် PS စာချုပ်ချုပ်ဆိုရေးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေခြုံငင်းရေးစားတဲ့အချက်တွေထည့်သွင်းဆွေးနွေးခဲ့ပြီးနောက်တစ်ကြိမ်ဆွေးနွေးပွဲမှာနှစ်ဖက် PS စာချုပ်ချုပ်ဆိုနိုင်ရေးအတွက်အလေးထားဆောင်ရွက်ဖို့ NRPC ဘက်ကတိုက်တွန်းခဲ့ပါတယ်။
တော်ရရှင်များရှင်ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းပတ်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလားနိုင်ငံတကာဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလာစီစဉ်ကကြိုဆိုပါရစေ။န
ောက်ပါစနေညတိုက်ရိုက်လေလာမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြဖို့ထမှန်ဖိတ်ခေါ်ပါရစေရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ1925-32တို့ကနေနားဆင်နိုင်ပါတယ်။အခုတောက်ကြနေညနေပဲထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာရာထူးကဖေရှားခံခဲ့ရတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဒီနေ့ထွက်ဆိုဖို့စီစဉ်ထားပါတယ်။အမေကထုတ်စရာကောင်းလောက်တဲ့လူတွေရဲ့မောင်းမမှန်ပြောဆိုချက်တွေကိုအခြေခံပြီးသမ္မတကြီးတယောက်ကိုအစိုးရကရာထူးကဖြုတ်ဖို့ဆုံးဖြတ်ခဲ့တာမယုံနိုင်စရာလောက်ရဖြစ်နေလေသမ္မတကြီးမေရီယာဗန်နိုဗစ်ချာသူ့ကိုရာထူးကဖေရှားခံရတဲ့အချိန်တုန်းကပြောဆိုထားတာပါ။အမေရိကန်ပြောဆိုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းထက်တန်းကျောင်းတစ်ခုကကျောင်းသားတယောက်ဟာသူ့ရဲ့16နှစ်ပြည့်မွေးနေ့မှာကျောင်းသားနှစ်ယောက်သေဆုံးခဲ့ရတဲ့အထိဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းကိုသိနိုင်အောင်တာဝန်ရှိသူတွေဆက်လက်စုံစမ်းနေကြပါတယ်။လော့စ်အန်ဂျလိစ်မြို့ရဲ့ပြည်မှာရှိတဲ့စင်တာကလာရီတာမှာရှိတဲ့ဆော့ကတ်စ်ထက်တန်းကျောင်းမှာပြစ်ခတ်မှုကြောင့်အသက်16နှစ်အရွယ်ကျောင်းသားသူတဦးနဲ့အသက်14နှစ်အရွယ်ကျောင်းသားတယောက်တို့လည်းသေဆုံးသွားပါတယ်။မနေ့ကပြစ်ခတ်မှုကြောင့်ဆက်ကျော်သက်ကျောင်းသူကျောင်းသား3ယောက်နဲ့တနတ်မအဖြစ်တန်ရရှိသူကိုလည်းဆေးရုံမှာဒဏ်ရာရနဲ့တင်ထားရပါတယ်။မြန်မာနိုင်ငံကတရားနာဒေသတွေမှာကြည်လေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချင်းနဲ့ဆုံးဖြတ်ချက်တည်းရဲ့ချမှတ်ရေးကုလသမဂ္ဂမှာအဆိုပြုထားပါတယ်။ကုလသမဂ္ဂအပအဝင်ခိုင်လုံတဲ့စုံစမ်းမှုတွေကနေရရှိထားတဲ့သတင်းချက်လက်အစီရင်ခံစာတွေအရရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်နိုင်ငံတော်မှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေတဲ့ပေါ်ရှုတ်ချတဲ့အကြောင်းလဲဆုံးဖြတ်ချက်ကိုပူးတွဲအဆိုပြုခဲ့တဲ့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်တာပါ။မြန်မာနိုင်ငံဘက်ကတော့နိုင်ငံတစ်ခုချင်းလိုက်ဆုံးဖြတ်ချက်ချမှတ်ဖို့ကြိုးပမ်းချက်ကိုလက်မခံနိုင်တဲ့အကြောင်းမနေ့ကကုလသမဂ္ဂထရီညီလာခံရဲ့တတိယကော်မတီမှဆုံးဖြတ်ချက်မူကြမ်းတင်သွင်းရမှာတုံ့ပြန်ပြောဆိုထားပါတယ်
။တာကြနိုင်ငံနေကင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PPG Intercept 70နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.